မဟင်ညနိုင်မေးမြန်းတင်ပြခဲ့တာပါ။ရခိုင်ပြည်နယ်မူသီတော်မောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာအကျန်းဖက်လှုပ်ဆောင်နေတဲ့သူတွေနဲ့အဖွဲ့တွေကိုဖော်ထုတ်ပြီးအကျန်းဖက်ဥပဒေနဲ့အရေးယူပေးဖို့အမျိုးသားလွှတ်တော်မှာလွှတ်တော်အမတ်တွေကမနေ့ကတောင်းဆိုလိုက်ကြပါတယ်။ဒီဒေသလုံးုံရေးအတွက်မကြသေးခင်ကပဲတက်မတော်ကအင်အားတိုးမြှင့်ခြားထားပေမဲ့ရခိုင်ဒေသကိုထိထိရရအကာအကွယ်ပေးနိုင်မဲ့အစီအစဉ်တွေချမှတ်ဖို့ကိုလည်းတောင်းဆိုခဲ့ကြတာဖြစ်ပါတယ်။အပြည့်စုံကိုတော့ VOA သတင်းနောက်မေခါကတင်ပြပါမယ
်။ရခိုင်လွတ်တော်အမတ်ကရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့နေရက်စွန့်ခွာပြေးနေရတဲ့တိုင်းရင်းသားတွေနေရက်ပြန်လာပြီးအခြေတကျရက်တည်နိုင်ရေးအတွက်ဂရုတစိုက်လှုပ်ဆောင်ပေးဖို့အမျိုးသားလွတ်တော်မှအစိုးတင်ခဲ့တာပါ။ဒီအစိုးနဲ့ပတ်သက်ပြီးဘူးတီတော်မောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာအကျန်းဖက်လှုပ်ဆောင်နေတဲ့သူတွေနဲ့အဖွဲ့တွေကိုအမြန်ဆုံးဖော်ထုတ်ပြီးအကျန်းဖက်ဥပဒေနဲ့အရေးယူပေးဖို့ကိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်။နိုင်ငံတာဝန်ထမ်းဆောင်နေသူတွေကိုတပ်ဖြတ်ခဲ့တဲ့အော်တိုဘာဖြစ်စဉ်ဟာနိုင်ငံတော်လုံခြုံရေးကိုထိပါစေတာမို့အကျန်းဖက်ဖြစ်စဉ်အဖြစ်သတ်မှတ်ပြီးအဲ့ဒီဖြစ်စဉ်နဲ့ဆက်ဆက်ပတ်သက်နေသူတွေကိုအကျန်းဖက်ဥပဒေနဲ့အရေးယူပေးဖို့လွှတ်တော်ကိုတင်ပြလာသူကတော့ရခိုင်ပြည်နယ်မှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးကြီးစိုးရွှေပါ
တို့ဖြစ်ပါ၏မောင်တော်ဒေတာမှာယခုတိုက်ခိုက်နေတဲ့အဖွဲ့ဒီဘင်္ဂဒီအကြံဘက်သမားများဘင်္ဂဒီအကြံဘက်အဖွဲ့ဖြစ်တဲ့အတွက်အမျိုးသားလွှတ်တော်ကြီးကဘင်္ဂဒီအကြံဘက်သမားအဖြစ်တတ်မှတ်ပေးပါရန်လေးစားစွာတင်ပြပါတယ်အစိုးရနဲ့လွှတ်တော်မှာအကြံဘက်ဟုတတ်မှတ်ပေးခြင်းဖြင့်နိုင်ငံတကာအဖွဲ့ကြီးများနှင့်ပြည်တွင်းပြည်ပအဖွဲ့ကြီးများမှလူခွင့်ရေးဗန်းပြပြီးထောက်ပံ့ကူညီနေသည့်မီဒီယာများဝါဒပြစီရင်ခြင်းများရပ်တန့်သွားမှဖြစ်ပြီးအကြံဘက်ဥရိယကူညီနိုင်မှာဖြစ်ပါတယ်ထောက်ပံ့ကူညီမှုများအချို့ UN များနဲ့ INGO များပါဝင်နေခြင်းနိုင်ငံတကာအကြံဖက်အဖွဲ့စည်းများနဲ့ဆက်ဆက်နေခြင်းတို့ကြောင့်အကြံဖက်အဖွဲ့စစ်တက်မှတ်လိုက်ပါကနိုင်ငံတကာမှအကြံဖက်တက်ဖြတ်ရေးဖြစ်ကူညီလာနိုင်မှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်၅ကရခိုင်လွတ်တော်အမှတ်ဦးမြင့်နိုင်ကတော့တက်မတော်ဘက်ကလုံခြုံရေးအင်အားတိုးယူထားတာတင်မဟုတ်ပဲထိရောက်တဲ့အစီအစဉ်တွေနဲ့ရခိုင်ဒေသကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်
။မောင်တော်မြို့နယ်နဲ့ကျွေးရပေါင်း280ရှိပါတယ်။အစိုးရစာသင်ကျောင်းက184ကျောင်းပဲရှိပါတယ်။ RB စာသင်ကျောင်းက1620ကျောင်းတည်းရှိနေပါတယ်။ဒီ RB စာသင်ကျောင်းတွေကိုအသက်3နှစ်ကနေမူလတန်းအလယ်တန်းအထက်တန်းတက္ကသိုလ်အထိကျွန်တော်တို့ရှိနေပါတယ်။ဒီ RB စာသင်ကျောင်းတွေမှာနိုင်ငံတော်အလှမ်းမရှိပါ။နိုင်ငံတော်သချင်းကိုမဆိုပါ။နိုင်ငံတော်အလှမ်းကိုအလေးမပြုပါ။ဒီ RB စာသင်ကျောင်းတွေမှာဘာတွေကိုသင်ကြားနေတယ်ဘာတွေကိုပို့ချနေတယ်ဆိုတာကိုအစိုးရအနေနဲ့သိရှိရင်လိုအပ်နေပါပြီ။ကျွန်တော်တို့နိုင်ငံမှာရှိရတဲ့တရားသားတွေတောင်တရားသားဘာသာစကားပြန်ကြားရေးအတွက်အခုထိအပြည့်အဝမရရှိသေးပါကျွန်တော်တို့ရခိုင်ပြည်နယ်တွေဒီလောက်များပြားလာတဲ့ RB စာသင်ကျောင်းတွေကိုဘယ်လိုဆောက်ခဲ့တယ်ဘသူတွေထောက်ပံ့နေတယ်ဘေကတွေရပြီးရက်တင်နေတယ်ဆိုတာတွေကိုအစိုးရအနေနဲ့အထူးအရေးတူဆောင်ရွက်တဲ့အရာတစ်ခုအနေနဲ့ထောက်ပြဆွေးနွေးလိုက်ရပါတယ်
ဒီဆိုနဲ့ပတ်သက်လို့လာမဲ့တောက်ကြနေမှသာဆက်လက်ဆွေးနွေးသွားဖို့ရှိနေပါတယ်။တက်မတော်ဘက်ကပြီးခဲ့တဲ့သတင်းပတ်ကနေစပြီးဒီမြို့နယ်တွေရှိရာမေယူတောင်တန်းတစ်လျှောက်မှာတက်အင်အားကိုတိုးမြင့်ချထားလျက်ရှိပါတယ်။တက်မတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်မဲ့အနေအထားကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလည်းနှစ်နိုင်ငံနယ်ကြားဒေသမှာလုံခြုံရေးတွေတိုးမြင့်ထားတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေကဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်ဦးတင်ဆိုးကလည်းဘင်္ဂလားဒေ့ရှ်ဘက်မှာနေကြောင်းဆောင်တက်အင်အားတွေတိုးချဲ့ချထားတာတွေ့တယ်လို့သူကပြောပါတယ်
။ကျွန်တော်သူတလောက်ဆိုရင်အဲ့ဒီနေဆက်တစ်ချောင်းမှာကြီးရတဲ့ဘော်ဒါကသူစစ်ပြတော့ငွေငွေပါကိုထိုးထားတာရှိတယ်။အားအလာပဲရှိတယ်။ဒီနေဆက်တစ်ချောင်းရီဖူဂျီကန်တွေပါတယ်ရှိတဲ့နေရာမှာတော့အေးစစ်စစ်ပါ
ရခိုင်ပြည်နယ်အတွင်းအခြေအနေဟာခုချိန်ထိတည်ငြိမ်မှုမရှိသေးသလိုအကြမ်းဖက်မှုတွေလည်းဆက်ပြီးရှိနေပါသေးတယ်။အကြမ်းဖက်တပ်ဖြတ်ခံရမှုတွေမကြာခဏတွေ့နေရပြီးပြီးခဲ့တဲ့နှစ်အော်တိုဗာလာကနေဒီနှစ်ဇူလိုင်လအတွင်းတိုက်ဆုံခဲ့တဲ့အပြစ်မဲ့ပြည်သူပေါင်းအယောက်40နီးပါးရှိနေသလိုပျောက်ဆုံးသူကလည်းအယောက်30ရှိနေပါရဲ့ရှင်။